တရုတ်နိုင်ငံမှာတော့နိုင်ငံနောက်ပိုင်းစီချွမ်းပြည်နယ်ကလူနေသိပ်မထူထပ်လာတဲ့ဒေသမှာအင်အားပြင်းငရင်တစ်ခုလှုပ်ခတ်ခဲ့တဲ့အတွက်လူ၄ယောက်သေဆုံးပြီး50ကျော်ဒဏ်ရာရသွားတယ်လို့ဒေသခံတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။အမေရိကန်ဘူမိဗေဒစစ်တမ်းရာစီချွမ်းပြည်နယ်ရဲ့ကန်ဒင်းမြို့နယ်ကနေ18မိုင်လောက်ကွာဒေသမှာစနေနေ့နေ့လယ်ပိုင်းကပြင်းအား5.9ရှိပြီးတော့အနက်14ကီလိုမီတာလောက်ရှိတဲ့ငရင်လှုပ်ခဲ့ပါတယ်။ငရင်တန်းကြောင့်အိမ်တချို့ပြိုကျပြီးတော့တော်တော်များများပျက်စီးခဲ့ပါတယ်။တနင်္ဂနွေနေ့တော့တရုတ်အစိုးရအာဘော်ရှင်းဟွာသတင်းကတန်ကုန်းမြို့ကမူလာတန်းကျောင်းတစ်ကျောင်းမှာကျောင်းသားငယ်တွေငရင်တန်းကဘေးကင်းဖို့ထွက်ပြေးနေတော့လူအုပ်ပိပြီးတော့42ယောက်တန်ရာရသွားတယ်လို့ဖော်ပြပါတယ်။ငရင်တန်းကျောင်းဖြစ်စီတဲ့အခြေအနေကိုတာဝန်ရှိသူတွေကစစ်ဆေးနေတော့ဖြစ်ပါတယ်။ဂျပန်နိုင်ငံအလဲပိုင်းမှာလည်းစနေနေ့ညကနာဂါနိုနားကဒေသကိုဗဟိုပြုတ်ပြီးတော့ပြင်းအား 6.8 ရှိတဲ့ငရင်တစ်ခုလှုပ်ခဲ့လို့အိမ်တချို့ပြိုကျပြီးလူ39ယောက်လောက်တန်ရာရခဲ့ပါတယ်။